အစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ဆိုဆိုချက်နဲ့ခရီးယန်ဘာသာဝင်အေရှာဘီဘီကိုတရားရုံးက2018ခုနှစ်မှာပြန်လွှတ်ပေးခဲ့တာကိုကန့်ကွက်ဆန္ဒပြပွဲမှာပါဝင်ခဲ့သူအစ္စလမ်ဘာသာရေးတက်ကြွလှုပ်ရှားသူ80ကျော်ကိုပါကစ္စတန်တရားရုံးကထောင်ဒဏ်55နှစ်စီအတိအကျချမှတ်အပြစ်ပေးလိုက်ပါတယ်အစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ဆိုဆဲမှုနဲ့ပတ်သက်လို့ဆက်စပ်တိမကန်ဖြစ်လေရှိတဲ့ပါကစ္စတန်နိုင်ငံမှာစစ်တပ်မျိုးဖြစ်တဲ့ရဝါပင်ဒီတရားရုံးကကြာသပတေးနေ့မှာအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာဖြစ်ထောင်ဖြစ်ခဲ့ကိစ္စဖြစ်တယ်လို့အပြစ်ပေးခံရသူတွေရဲ့အဖွဲ့ခေါင်းဆောင်အရှရာဖီကပြောပါတယ်2018ခုနှစ်နောက်ပိုင်းမှာအေရှာဘီဘီကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းအခုပြစ်ဒဏ်ပေးခံရတဲ့အဖွဲ့ဝင်တွေကဘာသာရေးကိုအခြေခံတဲ့အကြမ်းဖက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာပါဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့စ조사တဲ့အနေနဲ့အဲ့ဒီအချိန်ကဒီအဖွဲ့ရဲ့ခေါင်းဆောင်အဖြစ်တာဝန်ယူထားသူကိုပါကစ္စတန်အာဏာပိုင်ခင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်တနည်းကြော်ကြာရင်ဆိုင်ရပြီးတဲ့နောက်မှာသူတို့အဖွဲ့ဝင်86ယောက်ကိုအခုလိုထောင်ဒဏ်အပြစ်ပေးလိုက်တာလို့လက်ရှိအဖွဲ့ခေါင်းဆောင်ကပြောပြီးသူတို့ဟာအေရှာဘီဘီကိုပြန်လွှတ်ပေးလိုက်တဲ့အတွက်ဆန္ဒပြတာမဟုတ်ဘဲသူတို့ရဲ့ခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းတဲ့အတွက်ဆန္ဒပြခဲ့ကြတာလို့ဆိုပါတယ်